Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ18ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါRepublican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွဲစည်းရုံးအဖွဲ့အဓိကတာဝန်တွေမှာလူသစ်တွေနဲ့ပြောင်းလဲဖွဲ့စည်းလိုက်ပါတယ်။ရုရှားစစ်လေယာဉ်တွေဒုတိယမြောက်နေ့အဖြစ်အီရန်လေတပ်စခန်းတစ်ခုကနေထွက်ပြီးဆီးရီးယားမှာသွားတိုက်ပါတယ်။နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်အတွက်ဒီကနေ့ထွက်သွားပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်ပြီးနားဆင်ရမှာကတော့
နော်နိုင်ငံဆိုဆိုင်ရေးအတွက်ဟိုတိုးတက်ကောင်းမွန်လုံးပါဆိုတဲ့အတွက်ကြောင့်ဒါဟိုချင်းချင်းပြောရင်ဘိုင်လာတို့ visit တက်တက်ပဲပေါ့လေအစီအစဉ်ကတော့အာနိုင်ငံတိုင်းဝန်ကြီးနဲ့တွေ့မယ်အာတရုတ်ဝန်ကြီးချုပ်နဲ့တွေ့မယ်နောက်တော့သမ္မတကြီးနဲ့တွေ့ပါမယ်ရှင
်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရမှုတော် AA ဆိုပြောသွားတာပါဒီအကြောင်းနဲ့အတူချင်းပြည်နယ်ဘက်ကအင်ချေဖက်ရှန်ခံရတဲ့လူတွေရဲ့နေရေးထိုင်ရေးပြဿနာနဲ့ထိုင်းနိုင်ငံကိုတွားရောက်လှုပ်လှုပ်ကိုင်နေကြတဲ့မြန်မာအလုပ်သမားတို့ရဲ့အရေးကိစ္စတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်။ Syria မှာလေကြောင်းကနေတိုက်ခိုက်ဖို့အတွက် Russia စစ်လေယာဉ်တွေဟာဒုတိယမြောက်ရက်ဖြစ် Iran ကနေဒီကနေ့ထပ်ထွက်ပါတယ်။ Hamidan Leader စခန်းကနေထွက်သွားတဲ့လေယာဉ်တွေဟာ IS စစ်သွေးကြွတွေကိုပိတ်မထားတိုက်ခိုက်တယ်လို့ Russia ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အင်္ဂါနေ့ကပထမအကြိမ်လေကြောင်းတိုက်ခိုက်မှုကတော့ IS အဖွဲ့အပြင် Jihad Wadi တွေဖြစ်တဲ့ El Nusra Daou လို့အရင်ကသိကြတဲ့ Jabhat Fateh El Sham အဖွဲ့ကိုလည်းပိတ်မှတ်ထားခဲ့တာပါ။အီရန်ကလေတပ်စခန်းကိုအုံပြတိုက်ခိုက်တာဟာအီရန်ကိုတိုက်ခိုက်ရေးလေရင်တွေမရောမှုဒါမှမဟုတ်မလွှဲပြောင်းဖို့ပိတ်ပင်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကယူဆပြောဆိုတာကိုရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov ကပယ်ချပါတယ်။အီရန်ပိုင်နက်ကိုအမြဲတမ်းစခန်းတစ်ခုအဖြစ်အသုံးပြုဖို့ရုရှားကိုပေးတာမဟုတ်ဘူးဆိုတာကိုလည်းအီရန်လွှတ်တော်ဥက္ကဋ္ဌအာလီလေရီဂျာနီကဒီကနေ့အခိုင်အမာပြောပါတယ်။ဆီးရီးယားသမ္မတဘာရှာလ်အာဆတ်အစိုးရကိုအထောက်ပံ့ပေးတဲ့အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလကတည်းကရုရှားကလေကြောင်းတိုက်ခိုက်တာတွေလုပ်နေတာပါ။ဒါပေမဲ့လည်းဒီသတင်းမှတ်မတိုင်ခင်အထိကရုရှားလေယာဉ်တွေဟာဆီးရီးယားဒါမှမဟုတ်ရုရှားကနေထွက်ခွာတိုက်ခိုက်တာပါ။ကော့ကေးဆက်မြောက်ပိုင်းမော့စ်ဒိုကိုအရက်ကရုရှားလီဒါစခန်းကနေပြန်ထွက်လာတဲ့ဟာမီဒန်ကနေသွားတာကကီလိုမီတာ 2000 နီးပါးခရီးကိုကီလိုမီတာ900လောက်အထိလျှော့သွားစီပါတယ်
။တောင်ဆူဒန်နိုင်ငံကဟိုတယ်ခြံဝင်းတစ်ခုထဲမှာပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့နိုင်ငံတကာကူညီပေးရေးဝန်ထမ်းတွေကိုကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေကသွားရောက်ကူညီဖို့ပြတ်ကွက်ခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးဖို့ရှိနေပါတယ်။ AP သတင်းဌာနကဒီနေ့နေ့ကထုတ်ပြန်တဲ့သတင်းအရတောင်ဆူဒန်တပ်ဖွဲ့တွေဟာတယ်ရင်းဟိုတယ်မှာအမေရိကန်နိုင်ငံသားတွေကိုအထိကပြစ်မှတ်ချပြီးအကူအညီပေးရေးဝန်ထမ်းတွေကိုလူရဲရိုက်နှက်ပြီးတော့အုပ်စုလိုက်မရင်းမတရားပြုကျင့်ခဲ့တာဖြစ်ပါတယ်စစ်သားတွေကတပ်ပြစ်မယ်လို့ချင်းချောက်ပြီးအဲ့ဒီကူညီပေးရေးဝန်ထမ်းတွေရဲ့ရှေ့မှာပဲဒေသခံသတင်းတောက်တူကိုလည်းတပ်ဖြတ်ပြခဲ့တယ်လို့ဒီ AP သတင်းဌာနကတွေးဆမေးမြန်းခဲ့တဲ့မျက်မြင်တွေ့သူတွေကပြောပါတယ်နိုင်ငံခြားတိုင်းပြည်တွေမှာနေထိုင်နေကြသူတွေနဲ့တောင်ဆူဒန်အထက်တန်းလွှာတွေအများပြားလာတဲ့ကြတဲ့ Terrain Hotel ထဲမှာရှိနေကြတဲ့သူတွေကအဲ့ဒီနေရာကနေ1ကီလိုမီတာတောင်မဝေးတဲ့နေရာမှာရှိနေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေနဲ့အမေရိကန်တန်ယုံတို့ကိုပါနိုင်တဲ့အချီအချိန်ယူဆက်သွယ်ပြီးတော့အကူအညီတောင်းခဲ့ကြတဲ့အကြောင်းလဲ AP သတင်းမှာဖော်ပြထားပါတယ်တောင်ဆူဒန်ဆိုးရရောငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေရောတိုက်ခိုက်ခံရတဲ့သူတွေကိုအကောက်အွယ်ပေးဖို့ပြတ်ကွက်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းတန်အမတ်ကြီးစမန်သာပါဝါကပြောပါတယ်တောင်ဆူဒန်ဆိုးရဟာစစ်သားတွေလူသက်မှုကျူးလွန်တာကိုအရေးယူလေးမရှိသလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလည်းအပြစ်ကနေကင်းလွတ်ခွင့်ပြုထားတယ်လို့လည်းတန်အမတ်ကြီးပါဝါကပြောဆိုခဲ့ပါတယ်ရှင
်1999ခုနှစ်ကဆာဘီယာမှာမြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားသူတွေအပါအဝင်ဘောဂန်စစ်ပွဲအတွင်းတေဆုံးသွားသူတွေရဲ့ကျန်ရင်းသူမိသားစုတွေကိုအမေရိကန်ဒုတိယသမ္မတဂျိုးဘိုက်ဒန်ကဝါနေစကားပြောပါတယ်။ဘောလ်ကန်ဒေသနိုင်ငံနှစ်ခုဖြစ်တဲ့ဆာဘီယာနဲ့ကိုဆိုဗိုတို့ကြားဆက်ဆံရေးပြေလည်စေရေးအားပေးဖို့ရည်ရွယ်တဲ့သူ့ရဲ့ခီးစဉ်တွင်မစ္စတာဘိုက်ဒန်ကအဲ့လိုပြောတာပါ။1999ခုနှစ်ကအမေရိကန်ဦးဆောင်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်တီးခြားခွဲထွက်ရေးဝါးဒီအယ်ဘေးနီးယားလူမျိုးစုတွေကိုဆာဘီယာကနှိမ်နင်းတာရပ်သွားခဲ့ပြီးပြည်နယ်ဟောင်းဖြစ်တဲ့ကိုဆိုဗိုကိုဆာဘီယာအုပ်ချုပ်မှုအဆုံးသတ်သွားခဲ့ပါတယ်။မစ္စတာဘိုက်ဒန်ဟာအထက်လူတော်အမတ်ဘွားတို့က1990ပြည့်နှစ်တွေမှာနေတိုးကဆာဘီယာကိုဘုံကျဲတိုက်ခိုက်ရေးအခိုင်အမာထောက်ခံခဲ့သူပါယူဂိုစလက်စစ်ပွဲကိုအဆုံးသတ်ဖို့သူလှုပ်ဆောင်ခဲ့တာဟာသူရဲ့ရှေလျားလာတဲ့နိုင်ငံရေးလူသက်တလျှောက်ဂုံအယူဆုံးအချိန်ကာလတွေကတစ်ခုဖြစ်တယ်လို့တခါတော့ကပြောဖို့ပါတယ်မ မစ္စတာဘိုင်ဒန်ရဲ့အခုခီးစဉ်တွင်ဆာဗီးယားနိုင်ငံဘယ်ဂရိတ်မြို့တော်မှာယာနယ်ချီတဲ့ဆာဗီးယားအမျိုးသားရေးအစွန်းရောက်ဝါဒီတွေကရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုထောက်ခံတဲ့ကြွေးကြော်သားတွေအော်ဟစ်ကြတာနဲ့ကြုံရပါတယ်ကိုဆိုဝနိုင်ငံသားတွေကသူတို့ရဲ့ကေတင်ရှင်ဖြစ်သဘောထားပြီးအမေရိကန်ကိုကြိုက်တဲ့လူများပေမဲ့ဆာဗီးယားမှာတော့နေတိုးလေကြောင်းတိုက်ခိုက်မှုကြောင့်အခုချိန်ထိမကျေနပ်ချက်တွေရှိနေသေးပါပဲ
။လာမယ့်နှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်မဲ့အမေရိကန်သမ္မတသစ်ကိုအမေရိကန်ပြည်သူတွေရွေးချယ်ဖို့တုံးလာတော့မလို့လို့တဲ့အချိန်မှာ Republican သမ္မတလောက်ဒေါ်နယ်ထရမ့်ကတော့ဒီသူ့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးအဖွဲ့ဦးဆောင်မှုအပိုင်းမှာအပြောင်းအလဲတွေလုပ်နေပါတယ်။Breitbart Conservative Online သတင်းချန်နယ်ရဲ့အကြီးအကဲအမှုဆောင် Stephen Bannon ကိုသူ့ရဲ့ဒီမဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲဖြစ်တဲ့ခန့်အပ်လိုက်သလို Kellyanne Conway ကိုတော့လူမှုစစ်တမ်းကောက်ယူတဲ့ယာရုကနေမဲဆွယ်လှုပ်ရှားမှုမန်နေဂျာဖြစ်တဲ့ယာရုတိုးလိုက်ကြပါသူတို့ဟာအောင်ပွဲခံရတာကိုနှစ်သက်သူတွေဖြစ်တယ်လို့ဘယ်လိုအနိုင်ရအောင်လုပ်ရမလဲဆိုတာကိုသိကြတဲ့အရေးအချင်းမြင့်မှပြီးတိတ်တော်ကြတဲ့သူတွေဖြစ်တယ်လို့ Trump ကပြောပါတယ်ဘန်နူရဲ့အဓိကတာဝန်ကမဲဆွယ်လှုပ်ရှားမှုကြီးတွေနဲ့ဝန်ထမ်းတွေကိုကြီးကြပ်သွားဖို့ဖြစ်ပြီးခွန်ဝေကတော့ဒီထရမ့်ရဲ့ပြောစကားတွေကိုအဓိကပြန်ကြားပေးဖို့ဖြစ်ပြီးတော့သမ္မတလောင်းနဲ့အတူမကြာခဏခီးထွက်ရမှာပါလက်ရှိသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုဦးဆောင်စစ်ဆင်ပေးနေတဲ့ Paul Manafort ဟာလည်းလက်ရှိအလုပ်တွေကိုဆက်ပြီးတော့လှုပ်သွားမှာဖြစ်ပြီးအခုအပြောင်းလဲကြောင့်သူ့အပေါ်တက်ရောက်စရာဘာမှမရှိဘူးလို့ထရမ့်ကပြောပါတယ်အရင်မဲဆွယ်လှုပ်ရှားမှုအဖွဲ့အကြီးအကဲ Corey Lewandowski ကို Trump ကပြီးခဲ့တဲ့ဇွန်လမှာအလုပ်ဖြုတ်ခဲ့ပြီးတဲ့နောက် Manafort ကိုအစာထိုးခန့်အပ်ထားတာပါ Manafort ဟာဒီ2014ခုနှစ်ကယာရုကနေဖယ်ရှားခံခဲ့ရတဲ့ Russia လိုလားသူ Ukraine သမ္မတဟောင်း Viktor Yanukovych နဲ့ဆက်ဆံရေးရှိခဲ့တဲ့အပေါ်မှာလက်တလောစစ်ဆေးခံရတဲ့သူပါ Ukraine နိုင်ငံမှာ Manafort ကိုရွေးရည်ရွယ်ပြီးတော့ပေးခဲ့တဲ့ဒီဒေါ်လာငွေ 12.8 သန်းလျှို့ဝှက်ငွေစည်းရင်းမှတ်တမ်းတွေကို New York Times သတင်းစာမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုဒီမဲဆွယ်စည်းရုံးရေးအဖွဲ့အတွင်းအပြောင်းအလဲတွေကိုဒီကနေ့လှုပ်လာခဲ့တာပါရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်ဓူညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်မှုအတွက်ဒီကနေ့ရန်ကုန်လေစိတ်ကနေထွက်သွားပါပြီ။အခုခီးစဉ်ဟာတရုတ်ဝန်ကြီးချုပ်လီခဲချန်းရဲ့ဖိတ်ကြားချက်နဲ့တရုတ်ဝန်နိုင်ငံတော်ခီးစဉ်ဖြစ်သွားတာပါ။ပြီးခဲ့တဲ့ဇွန်လတုန်းကပထမအကြိမ်ခီးစဉ်ကတော့နိုင်ငံရေးပါတီခေါင်းဆောင်ဖြစ်သွားခဲ့တာပါ။ဩဂုတ်လ18ရက်နေ့ဒီကနေ့စတင်တဲ့9ရက်ကြာခီးစဉ်အတွင်းတရုတ်မြန်မာနှစ်နိုင်ငံကြားခိဆက်ရက်မျိုးစုံကိုဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ဘာတွေဆွေးနွေးကြမယ်ဆိုတာကိုဘယ်ဘက်ကမှအတိအကျတရားဝင်ထုတ်ပြန်ထားတာမရှိပေမဲ့လည်းထိတ်တန့်ကနေပါနိုင်တဲ့ကိစ္စရပ်တွေကတော့ရက်ဆိုင်ထားတဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စတရုတ်မြန်မာနယ်စပ်ဒေသကလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စတွေဖြစ်မယ်လို့လေ့လာသူတွေကသုံးသပ်ထားပါတယ်မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုပမာဏအများပြားရှိနေပြီးအများစုကတရားစာတထုတ်ယူတဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားတာကြောင့်မြန်မာနိုင်ငံအတွင်းအဲ့ဒီအပေါ်မှာမကြေလည်တာတွေကရှိထားပါတယ်မြန်မာနိုင်ငံဟာတရုတ်ထွက်ကိုအများအပြားပေါ်မိခိုအားထားနေရတာဖြစ်ပြီးတရုတ်ကုန်ပစ္စည်းတချို့ဟာအကြီးအသေးမပြည့်မီဘူးလို့စောရကတဲ့ပြောဆိုကြတာတွေလည်းရှိထားပါတယ်
။လောင်စာဆီတွေတင်လာတဲ့မလေးရှားသင်္ဘောတစ်စင်းဟာအင်္ဂါနေ့တုန်းကပြန်ပြီးဆွဲခံခဲ့ရပြီးအင်ဒိုနီးရှားရေပိုင်နဲ့ထဲကိုခေါ်ဆောင်တာခံခဲ့ရတယ်လို့အစိုးရပိုင်းသတင်းတွေမှာဖော်ပြခဲ့ကြပေမဲ့တကယ်တမ်းမှာတော့ပြန်ပြီးဆွဲခံရတာမဟုတ်ဘဲကုမ္ပဏီအတွင်းပြဿနာတွေကြောင့်အခုလိုဖြစ်ခဲ့ပုံရတယ်လို့မလေးရှားအနာပိုင်တွေကပြောပါတယ်ဒီဇယ်စီလီတာ6သိန်းတင်ဆောင်လာတဲ့ Via Harmony သင်္ဘောဟာမလေးရှားနိုင်ငံတောင်ပိုင်းတန်ကျွန်းဖလပတ်စိတ်ကန်းကနေထွက်ခွာခဲ့ပြီးတရက်အကြာအင်္ဂါနေ့တုန်းကပျောက်သွားခဲ့တဲ့အကြောင်းမလေးရှားရေကြောင်းအာဏာပိုင်တွေကပြောဆိုခဲ့တာပါနောက်ပိုင်းမှာတော့ဒီသင်္ဘောကိုစင်ကာပူနိုင်ငံအနီးကဒီအင်ဒိုနီးရှားဘက်တမ်ကျွန်းကမ်းလွန်ရေပြင်မှာပြန်ပြီးတော့ရှာတွေ့ခဲ့တာပါအခုဖြစ်ရဲ့နောက်ကွယ်မှာကုမ္ပဏီအတွင်းပြဿနာတွေရှိနေပုံရတယ်လို့မလေးရှားပင်လယ်ရေကြောင်းတရားဥပဒေစိုးမိုးရေးဌာနအကြီးအကဲအာမက်ပူစီခါဟာကပြောဆိုထားပါတယ်။အခုဖြစ်ရဲ့မှာအကြမ်းဖက်ဝါဒဆွဲလုပ်ရမျိုးမတွေ့ရတဲ့အကြောင်းလဲဒီမလေးရှားပင်လယ်ရေကြောင်းတရားဥပဒေစိုးမိုးရေးဌာနကပြောပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာခိုလုံငွေရဖို့ရှောက်ထားသူတွေကိုထိန်းသိမ်းထားတဲ့ပါပူဝါနယူဂီနီနိုင်ငံမြောက်ပိုင်းကမနူးစ်ကျွန်းမှာရှိတဲ့စခန်းကိုပိတ်ပစ်ဖို့ဩစတြေးလျကသဘောတူလိုက်ပါပြီ။စခန်းပိတ်ပစ်မဲ့ကြောင်းပါပူဝါနယူဂီနီဝန်ကြီးချုပ်ဖီတာအိုနီလ်ရဲ့ဗိုလ်ဓူးနေကထုတ်ပြန်ကြမှာကြေညာတာပါ။ဩစတြေးလျလူမှုကြီးကြပ်ရေးဆိုင်ရာဝန်ကြီးဖီတာဒက်တန်နဲ့မိုရစ်ဘီစေကမ်းမြို့မှာဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတာလို့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီစခန်းဟာထိန်းသိမ်းထားသူတွေရဲ့ပို့ကူရေးလွတ်လပ်မှုဆိုင်ရာအခြေခံဥပဒေအခွင့်အရေးကိုချိုးဖောက်နေတာကြောင့်တရားမဝင်ဘူးလို့ပါပူဝါနယူဂီနီနိုင်ငံရဲ့တရားလွှတ်တော်ချုပ်ကအီဘီလာမှာဆုံးဖြတ်ထားတာပါ။ထိန်းသိမ်းစခန်းကိုဘယ်တော့ပိတ်မယ်ဆိုတဲ့အချိန်စီကတော့ကြေညာချက်မှာမပါပါဘူး။မနူးစ်ထိန်းသိမ်းစခန်းမှာလူရှိရာကျော်ကိုထိန်းသိမ်းထားပြီးနောက်ထပ်ရာပေါင်းများစွာကိုတော့နော်ရုကျွန်းကစခန်းမှာထိန်းသိမ်းထားပါတယ်။ ပင်လယ်ဖြတ်ပြီးဩစတြေးလျကိုသွားပြီးတော့ခိုလုံခွင့်ရဖို့ကြိုးစားသူတွေကိုကြားဖြတ်တားဆီးရေးဩစတြေးလျအစိုးရရဲ့မူဝါဒအရအဲ့လိုထိန်းသိမ်းထားတာပါ
တူရကီနိုင်ငံမှာထောင်ချနေတဲ့သူတွေတဲကပြစ်ဒဏ်နှစ်နှစ်အောင်ဆက်ပြီးကြာခံဖို့ကြံသေးတဲ့အကျဉ်းသား 38,000 ကိုလွှတ်ပေးဖို့စီစဉ်နေပါတယ်ဒီကနေ့ထုတ်ပြန်တဲ့အမိန့်ကြေညာချက်တစ်ခုထဲမှာအကျဉ်းသားတွေလွှတ်ပေးမဲ့ကိစ္စလည်းပါလာတာပါမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုမှာပါဝင်ပတ်သက်တဲ့ဆိုပြီးမကြသေးခင်ကသတင်းပတ်တွေအတွင်ဖန်ထားတဲ့လူထောင်ပေါင်းများစွာကိုဒီထောင်ထဲမှာချဖို့နေရာရလာအောင်လက်ရှိထောင်ချတွေကိုလွှတ်ပေးဖို့စီစဉ်တာပါအမိန့်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတူဂီတရားရေးဝန်ကြီးဘက်ခီယာဘော့စတက်ကဒီကနေ့မနက်ပိုင်းမှာ Twitter ကနေစက်တိုက်လို့ရေးပြီးတော့တင်တာပါအခုလိုလွှတ်ပေးတာဟာလူငင်းချမ်းသာခွင့်မဟုတ်ပဲတတ်မှတ်ချက်တွေနဲ့လွှတ်ပေးတာသာဖြစ်တယ်လို့လည်းသူကသတိပေးချပါတယ်ဒါဟာလူငင်းချမ်းသာခွင့်မဟုတ်ပါဘူး။ထိန်ကိုချက်မှတ်တဲ့နီးနဲ့လွှတ်ပေးပြီးတော့ကြံနေသေးတဲ့ပြစ်ဒဏ်ကိုထောင်ပြင်ပမှာဆက်ကြခံသွားရမှာပါလို့ဝင်ကြီးဘော့စတက်က Twitter မှာရေးပါတယ်။ဒီစီစဉ်ဟာအကျဉ်းသားတွေအတွက်နောက်သူတို့ရဲ့မိသားစုတွေနောက်ကျွန်တော်တို့လူလူနဲ့တိုင်းပြည်အတွက်အကျိုးရှိမယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့လည်းတရားရေးဝင်ကြီးကရေးပါတယ်။ထောင်ဒဏ်နှစ်နှစ်အောက်ပဲကျန်တော့တဲ့အကျဉ်းသားတွေသာမကပြစ်ဒဏ်ရဲ့ထက်ဝက်ကျော်ကိုကြခံပြီးသားအကျဉ်းသားတွေအနေနဲ့လည်းအယူခံဝင်ခွင့်ရမှာပါ။လူသတ်မှုအကြမ်းဖက်ဝါဒဆိုင်ရာပြစ်မှုမိသားစုတွင်နှိပ်စက်ညှဉ်းပန်းမှုဒါမှမဟုတ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ထောင်ချနေသူတွေတော့ဒီအမိန့်ထဲမှာအကျုံးမဝင်ပါဘူးရှင်
။ဘရာဇီးလနိုင်ငံမှာလုပ်နေတဲ့အိုလံပစ်အကစားပွဲဆက်နေမြောက်ဒီကနေ့အဓိကအချိန်ပိုင်းတွေမှာတော့အမျိုးသမီးပြေးခုံပြေးပြိုင်ပွဲတွေကိုအများစုလုပ်သွားဖို့ရှိပါတယ်။အလျားခုံပြိုင်ပွဲလက်ရှိချန်ပီယံအမေရိကန်ပြေးခုံပြစ်မဲ့ Britney Reese ဟာသူနဲ့အသင်းဘော် Tiana Bartoletta ၊ဆာဗီယာပြေးခုံပြစ်မဲ့ Ivana Spanovic တို့နဲ့ရှင်ပြိုင်ရပါမယ်။ဆာဗီယာသူအီဗနာစပါနိုဗစ်ချာဒီတရမတ်အစောပိုင်းကလုတ်တဲ့ရေချင်းစစ်ပြိုင်ပွဲမှာအကောင်းဆုံးမှတ်တမ်းဝင်ထားသူပါစနေနေ့ကမီတာတရာတာတို့ပြေးပြိုင်ပွဲမှာရွှေစုရထားတဲ့ဂျမေကာသူအဲလင်းသောမ်ဆန်ဟာဒီနေ့ညလုံးမဲ့မီတာ200ပြိုင်ပွဲမှာနောက်ထပ်ရွှေစုရဖို့မှန်းထားပါတယ်သောမ်ဆန်ဟာအမေရိကန်အားကစားမင်းနှစ်ဦးနဲ့အကြိတ်နဲ့ရှင်ပြိုင်ရဖို့ရှိပါတယ်အဲ့ဒီထက်ကထိုရီဘိုဝီဟာဆီမီဖိုင်နယ်မှာသောမ်ဆန်နဲ့အတူ 22.13 စက္ကန့်နဲ့ပြေးထားပြီးဒီယေဂျက်စတီဖန်စ်ကတော့သောမ်ဆန်နောက်10စက္ကန့်လောက်ပဲနောက်ကျပြီးပန်းဝင်ထားတာပါအမျိုးသမီးတဲတောင်ပြင်ဗော်လီဘောပြိုင်ပွဲဘူလူပွဲကိုတော့ဘရာဇီးနဲ့ဂျာမနီအသင်းတို့ဒီကနေ့ညအရှင်ပြိုင်ကြပါမယ်။ဘရာဇီးအသင်းဟာအမေရိကန်အသင်းကိုအင်္ဂါနေ့ညကအနိုင်ရပြီးဘူလူပွဲတက်သွားတာပါ။အမျိုးသားစပွဲတင်တင်းနဲ့နှစ်ယောက်တွဲပြိုင်ပွဲဘူလူပွဲမှာတော့ကမ္ဘာနံပါတ်1တရုတ်ကမာလောင်းနဲ့သူ့ရဲ့အသင်းပေါ်ဂျင်းတို့ဟာဂျပန်အသင်းနဲ့ရှင်ပြိုင်ကစားကြဖို့ရှိပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြိုကြိုသိန်းနဲ့မကင်ပြထွေးတို့ကြေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အကြောင်းကိုတင်ပြပေးပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့9ရက်ကြာခီးစဉ်တွင်တရုတ်သမ္မတဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့လည်းရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဆိုင်ရာသတင်းကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နေကင်းပိုင်းမှာပဲရန်ကုန်မြို့ကနေတဆင့်တရုတ်နိုင်ငံကုမင်းမြို့ကိုတရုတ်လေကြောင်းလိုင်းနဲ့ထွက်ခွာသွားတာဖြစ်ပါတယ်။ကုမင်းမြို့ကနေတဆင့်မြို့တော်ဘေကျင်းကိုဆက်လက်ထွက်ခွာမှာပါ။တရုတ်ဝန်ကြီးချုပ်လီခတ်ချန်းရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်ဖြစ်သွားရောက်တဲ့9ရက်ကြာခီးစဉ်အတွင်းတရုတ်ထိပ်တန်းခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဖွဲ့အတွင်းရေးမှူးဒေါ်အေးအေးဆိုးကပြောပါတယ်
။ဒီကတော့ဒီခီးစဉ်ကြီးတစ်ခုလုံးရဲ့အစီအစဉ်ကသွားတဲ့ရည်ရွယ်ချက်ကတော့နှစ်နိုင်ငံကြားမှာရှိထားပြီးတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပို့ပြီးတည်တဲ့ခိုင်ပါအောင်အဓိကသွားတာပါတည်တဲ့အချိန်မှာအခုကဟိုမတို့လည်းအစိုးရတဲ့အဖွဲ့အစ်ဒါပေမဲ့ဟိုမတို့သွားစီရအများကြီးပဲလေနိုင်ငံတကာအများကြီးမှာတရုတ်ကတော့လောလောဆယ်တော့အဲ့ဟိုမဝင်ကြီးကအရင်ဆုံးသွားလိုက်တာပါနောက်တော့နှစ်နိုင်ငံဆက်ဆံရေးအတွက်ဟိုတိုးတက်ကောင်းမွန်လုပ်မှာဆိုတဲ့အတွက်ကြောင့်ဒါဟိုချင်းချင်းပြောရင် bilateral visit တသက်ပဲပေါ့လေအစီအစဉ်ကတော့နိုင်ငံတိုင်းဝန်ကြီးနဲ့တွေ့မယ်တရုတ်ဝန်ကြီးချုပ်နဲ့တွေ့မယ်နောက်တော့သမ္မတကြီးနဲ့တွေ့ပါမယ်ရှင
်ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်တွေလက်မှတ်ရေးထိုးဖို့ပြင်ဆင်သွားတယ်လို့ပြည်ထောင်စုဝန်ကြီးတချို့လည်းလိုက်ပါသွားပါတယ်နိုင်ငံတိုင်းဝန်ကြီးဌာနကောင်စစ်ရေးရာနဲ့ဥပဒေရေးရာဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုကအခုလိုပြောပါတယ
်နိုင်ငံသားမှာတော့ပူးပေါင်းဆောင်ရွက်တဲ့စာချုပ်နှစ်ခုတော့လက်မှတ်ထိုးနိုင်အောင်ကြိုးစားသွားတာပဲလေအဲဒီစာချုပ်နှစ်ခုကတော့မူလတုန်းကတော့ကွန်လုံတတားနဲ့ပတ်သက်ပြီးတော့တိဆောက်ရေးလားကွန်လုံတတားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းလားမသိဘူးအဲ့တစ်ခုကျဲနောက်တစ်ခုကတော့ရန်ကုန်နဲ့မန္တလေးမှာဆေးရုံတိဆောက်ဖို့ကိစ္စပါရှင်အဲ့ဒါနဲ့ပတ်သက်တဲ့ နားလည်မှုစာကြွတ်ကြွန်လှတဲ့ပုံမျိုး exchange of note ပေါ့ထိုးမဲ့ဆိုပြီးတော့စီစဉ်နေတာရှိတယ်ဒါပေမဲ့လောလောဆယ်ခီးထွက်သွားတဲ့အချိန်ဒီအဆင်ပြေလားမပြေလားအမအောင်သက်ဆိုင်ရာဌာနဘာမှပြောမသွားဘူးပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးပါသွားပါတယ်ပြည်ထောင်စုဝန်ကြီးနောက်လျှက်စစ်စွန့်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်ပြီးတော့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပါသွားပါတယ်ရှင်ပြီးတော့ကျမတို့ဒုတိယဝန်ကြီးပါပါတယ်
အတိုင်းအတာတစ်ခုအထိလွတ်လပ်မှုရှိခဲ့တဲ့မြမသမိုင်းဝင်ရွေးကောက်ပွဲမတိုင်ခင်2015ခုနှစ်အတွင်းမှာလဲဒေါက်ဆန်းစုကြည်ဟာအတိုက်ခံပါတီခေါင်းဆောင်ဖြစ်တဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတအပါအဝင်ထိတ်တန့်ပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်လဲခုခီးစဉ်ကဒေါက်ဆန်းစုကြည်ရဲ့ဒုတိယမြောက်တရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်။ဒါပေမဲ့လဲဒီတစ်ချိန်မှာတော့နိုင်ငံတော်အကြီးအကဲတဦးအနေနဲ့တွားရောက်တာမို့မြန်မာနိုင်ငံတွင်အဓိကရင်းနှီးမြှုပ်နှံသူတရုတ်ရဲ့အငင်းပွားပွဲမြေဆုံရေကတာတိဆောက်ရေးစီမံကိန်းအပါအဝင်တခြားရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးဆွေးနွေးလိမ့်မယ်လို့အများကရှုမြင်ထားကြပါတယ်။တရုတ်အစိုးရဘက်ကတော့ဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးအပြင်နှစ်နိုင်ငံပြည်သူတွေကြားရင်းနှီးချစ်ကြမှုတိုးလာဖို့အတွက်ပါမျှော်လင့်ထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဒီအပိုင်းအတွင်းမှာပဲပြောဆိုထားပါတယ်ရှင
်။မတင်ငိထိုက်စူးစီတင်ပြပေးခဲ့တာပါရှင်။အခုတော့ချင်းပြည်နယ်ဘက်ကအင်ချီဖေရှားခံရတဲ့လူတွေရဲ့အနေထိုင်ရေးပြဿနာဘယ်လိုရှိသလဲဆိုတာကိုနားဆင်ရပါမယ်။ချင်းပြည်နယ်ဖလန်းမြို့နယ်တစ်တော်ကျိုးဝိုင်းအတွင်းမှာကျူးကျော်နေထိုင်ကြတဲ့အင်ချီ360ကျော်ကိုချင်းပြည်နယ်အစိုးရကနေပြောင်းရွှေ့ဖေရှားခိုင်းခဲ့ပြီးဖြစ်ပါတယ်။ဒီကျူးကျော်နေထိုင်သူတွေဟာရေဘေးဒုက္ခတွေအစ်စ်မှန်မဟုတ်တလို့ဒုက္ခတွေတွေအတွက်နေရာချထားပေးပြီးသားလို့ချင်းပြည်နယ်အစိုးရဘက်ကဆိုပါတယ်။ဒီလိုကျူးကျော်နေထိုင်သူတွေဖေရှားခဲ့တာနဲ့ပတ်သက်လို့ဒေသခံတွေကြားမှာကြရဲရိုက်ခတ်မှုတွေရှိခဲ့တယ်လို့ချင်းနိုင်ငံရဲ့ပါတီခေါင်းဆောင်တွေကသုံးသပ်ထားပါတယ်။ VOA ထိုင်းခြေစိုက်တရင်တော့နိုင်ကွန်းအင်ကတရင်ပြဖို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ဖလန်းမြို့နယ်စီရင်တစ်တော်ကျဝမ်းအကွက်144တွင်ဘွာပီးကွင်းနေရာမှာကျူးကျော်ဆက်လုပ်ထားတဲ့အင်ချီစုစုပေါင်း360ကျော်ကိုဒီနယ်ဆိုးရကနေဖယ်ရှားခိုင်းတဲ့အတွက်ဒီနေ့ထိအင်ချီထက်ဝက်ကျော်ပြောင်းရွှေ့ခဲ့ရတယ်လို့ကျူးကျော်ရောက်ွက်နေသူသူဖြစ်သူဦးကျုံးလုံကအခုလိုပြောပါတယ်။
300แท้มาตะวัดหลอกต่อเปียงนี่เปียงเนี่ยลูกโกอะคูล้อเสตูบะดีน้ามาจอกคว้ยชิยงมามีซาลูกไอ้ห่าမျိုးดิเป็ดกันเหี่ยวละไอ้แท้มาตูนี้กูนี้เนี่ยมัดซะผู้ชาจะด่าบานี่ซาญะซาบ่
จู้จ่อณีทายดูดิโกชิ้นปิเนี่ยติดท้อวงจีอะปาวินพลั้นขยันอุชุยเยพั่วตุกะนี่ออกุละซีเยนี่มาตั้วยอกเข้าไปรอตะบะเตอะเมียนซงเผยช้าจาผู้เนี่ยเผยช้าชิ้นไม่ရှိบะกะอุปเตยะเยยู่ซองยั้วทวามะลุญญ์จาเข่ดาบ่ကျူးကျော်နေထိုင်သူတွေနေထိုင်တဲ့နေရာဟာပြီးခဲ့တဲ့နှစ်ကတဘာဝဘေးတံခံခဲ့ရတဲ့ဖလားမြို့နယ်တွင်နေဇော်ဇော်ဗီကော်ဖန်ကိန်းချောင်းကျေးရွာကဒေသခံတွေကိုပြန်လည်နေရာချထားပေးဖို့ကျေးရွာလူကြီးတွေကနေရခိုင်အစိုးရလက်ထက်တုန်းကတင်ပြခဲ့တဲ့အမည်နေရာဖြစ်တယ်လို့လည်းဦးကျုံနှုံးကဆိုပါတယ်။ဒါပေမဲ့တစ်တော်ကျိုးဝိုင်းတွင်ကျူးကျော်နေထိုင်တဲ့သူတွေဟာဒုက္ခတွေအစ်စ်မှမဟုတ်ဘူးလို့ချင်းပြည်နယ်ဆိုရတစ်တော်ဝန်ကြီးဥမန်ဟင်ဒါကအခုလိုပြောပါတယ်။
မာရီတို့ဟာဖလားမြို့နယ်ရင်းဒီတမားဆိုပြီးတော့အယောင်ဆောင်ပြီးတော့စီးပွားရေးတမားဒီပြင်ပါကဟာဒီပေါ့နော်ဖလားမြို့နယ်မာရီဒီတနယ်လူမဟုတ်ဘူးဘော်ဒီမှာရှိတဲ့အင်ချီ300ကျော်ကကျွန်တော်စရင်းထဲမှာသူ့အဆက်ဆက်ပေါ့နော်အရင်ဆိုရဆက်လက်တဲ့စရဲဒုက္ခပဲဆိုတဲ့ဟာကိုစရင်းဝင်ထားတဲ့လူမဟုတ်ဘူးဒီနေရာကိုလူချင်းလို့ကျူးကျော်တဲ့သဘောမျိုးနောက်တစ်ခုကဒီမြေကွက်ကိုပိုင်တလူနဲ့ရောင်းစားတဲ့လူစီကိုဆက်တန်သွင်းပြီးတော့ဝေထားတဲ့သဘောလည်းပါတယ်ဆိုတော့နောက်တစ်ခုကအဲ့ဒီနေရာအဓိကပြဿနာပါလဲဆိုတော့တစ်တော်ကျိုးဝိုင်းဖြစ်နေတယ်အမှတ်144စီရင်ကျိုးဝိုင်းပေါ့နော်တစ်တော်ဥပဒေရရောနောက်တစ်ခုကတစ်တော်ကျိုးဝိုင်းမှာပယ်ဖြတ်ရသေးတဲ့နေရာဖြစ်တဲ့အပြင်ကိုကြော်တီထောင်မှုတီထောင်စုပြည်သေးကြီးကခွင့်ပြုထားတဲ့နေရာမဟုတ်လို့အဲ့ဒါကြောင့်ကျူးကျော်လို့ပြောတာ
စီရင်တတော်ကျဝံအကွက်144မှာမြေကွက်ရပြတော့ရောင်းချဥဆောင်သူ၄ဦးနဲ့ဆက်စရာ2ဦးစုစုပေါင်း6ဦးကတော့အစိုးရအာဏာပိုင်တွေကနေဖမ်းဆီးအရေးယူထားတယ်လို့လဲသူကဆိုပါတယ်။ပြီးခဲ့တဲ့နှစ်ကရေကြီးမြေပြိုမှုကြောင့်ဒုက္ခရောက်နေတဲ့ဒုက္ခသည်တွေကတော့တတော်ကျဝံမှတ်145မှာနေရာချထားပြီးပြတာလို့တတော်ဝန်ကြီးဥမန်ဟင်းသာကအခုလိုဆက်ပြောပါတယ
်။ဒီဝိုင်းညာ145ကျွန်တော်တို့ကင်းမှုန်ချောင်းခေါ်တယ်ကင်းမှုန်ချောင်းအနားမှာအဲ့နေရာတော့ဆက်ဖြစ်ပြီးတဲ့နေရာဖြစ်တယ်အဲ့ဒါတစ်တော့နဲ့ကင်းလို့တယ်အဲ့ဒါကကျွန်တော်တို့တကယ်ဒုက္ခတွေဒီအိမ်ရှိရပြုရတဲ့ဟာတွေကိုကျွန်တော်စီရင်ကောက်ပြီးတော့အတိအကျစီရင်ကောက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ပုံမိထားတယ်ပြပြထားတယ်ပေါ့နော
်ဘာပွီးဒေတာမှာအိမ်ခြေ360ကျော်ရှိတယ်လို့ဆိုပေမဲ့လည်းအမှန်တကယ်နေထိုင်သူလူဦးရေ180ခန့်သာရှိနေပြီးနေအိမ်များစုဟာလူနေထိုင်ခြင်းမရှိခဲ့ပါဘူးချင်းမြင့်နယ်ဆိုရအနေနဲ့အခုလိုကျူးကျော်နေထိုင်တဲ့လူတွေကိုဖယ်ရှားခဲ့တာနဲ့ပတ်သက်လို့ဒေသခံတွေကြားမှာကြရရခိုင်မှုတွေရှိနေခဲ့တယ်လို့ချင်းမျိုးရာဒီမိုကရက်တစ်ပါတီအသွေးမှုတက်ဆလိုင်းငယ်ပြီးကဆိုပါတယ်
တစ်တော်ဝန်ကြီးကကွေးစင်း ဖြစ်စေမယ်ဆိုတဲ့အချိန်တွေမှာအဲဒီ144ခွက်ကကေဝင်းဖြစ်တဲ့ကြောင်ရောင်နဲ့ဒီ print ပွဲတွေလိုပုံစံမျိုးထွက်သွားတဲ့ဟာတွေနောက်ပြီးတော့တခြားတာဝန်ရှိသူတွေ queen ချင်းလဲလာမှုတွေပေါ်မှာ144ခွက်ကညီငယ်ရောက်တဲ့ဝင်းလုတ်ပေးမယ်ဆိုတဲ့အရင်းနဲ့ထွက်နေတဲ့အဖို့နာတရင်းမှန်ပြန်လက်ချင်ပြောပိုင်းမှာအားနေနေတဲ့ကြောင်ဒေတာခံတွေနေနေမလိုအပ်တဲ့နေဒီလိုချုပ်ပြရတာဖြစ်လို့သိရပါတယ်ကျွန်မညီပါမကြားတဲ့ချိန်မှာဒီလူခိုင်တွေ့လိုက်တဲ့ဟာကတော့အားနည်းချက်တွေရှိတယ်လို့ထောက်ပြလို့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ကြီးကိုဒီဘက်ဒေသတွင်းပါလဲလည်းရိုက်နေပါတယ
်အစိုးရပွားပြီးဒေသကျူးကျော်နေပြီမှာနေထိုင်သူတွေအနေနဲ့ကတော့မိုးသွင်းကာလဖြစ်နေတဲ့အတွက်ကြောင့်ပြောင်းရွှေ့ဖို့ခက်ခဲတာကြောင့်မိုးကုံစောင်းသွင်းကာလမှာပြောင်းရွှေ့နေထိုင်ရေးအတွက်ချင်းမြင့်နဲ့ဆွေရကိုတင်ပြထားပါတယ်ခင်ဗျာ
Well Myanmar has manyGreat products and services that are very attractive to the United States.
နိုင်ငံကြီးလုံးလုံးမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ။ဈေးကလည်းလုံးကြီးအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နေဆိုင်လည်းနဲ့ပုံပြောခက်ခဲတာပေါ့ကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာအခုဝင်းုံဝင်းတော့ရှာနေရတယ်ဒီဘက်ပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးဖို့ရောက်ရှာတာ
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
အခုတော့ဒီထိုင်းနိုင်ငံကိုသွားရောက်လှုပ်လှုပ်ကြိုင်နေကြတဲ့မြန်မာအလုပ်သမားတွေအရေးပဲကိုတလဲကြည့်ကြရအောင်ပါထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီမှု MOU နဲ့သွားတဲ့အလုပ်သမားတွေဟာဖမ်းဆီးထောင်ချခံရတာတွေလှုပ်အားကမရတာတွေနိုင်ငံကူးလက်မှတ်သိမ်းဆည်းခံရတာတွေနဲ့ပြဿနာတွေရင်ဆိုင်နေရဆဲဖြစ်ပြီးသူတို့တွေကိုကူညီပေးဖို့အတွက်ထိုင်းနိုင်ငံအခြေဆိုင်အလုပ်သမားတွေကိုကူညီပေးရေးမဟာမိတ်အဖွဲ့တွေထံသွားရောက်ခဲ့ကြပါတယ်အပြည့်အစုံကိုတော့ VOA ထိုင်းအခြေဆိုင်သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကိုတရားဝင်နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့အလုပ်သမားတွေဟာအလုပ်သမားတင်ပို့နေတဲ့မြန်မာဘက်ချမ်းကကုမ္ပဏီတစ်ခုဖြစ်တဲ့moving company ကနေအလုပ်သမားတွေကိုစာချုပ်ချုပ်ဆိုတဲ့စိတ်ယုံကိုမပို့ပဲထိုင်းရနာပိုင်းရဲ့ဖမ်းဆီးမှုကိုခံရပြီး38ရက်ထောင်ချခံခဲ့ရတာပါဒီအလုပ်သမား25ဦးတည်းကတချို့ဟာထောင်ကပြန်လွတ်လာပြီးနိုင်ငံကူးလက်မှတ်တွေသိမ်းဆီးခံရပြီးအကူအညီမဲ့နေကြောင်းအလုပ်သမားတဦးကပြောပြပါတယ
်သူတို့ရှေ့ရဲ့ဗက်ဆင်းလိုက်ရတယ်အဲ့ခုနလပိုင်းတရက်နေကြောအဖမ်းခံရတယ်ချုပ်ထဲမဲ့တင်ညာဒီထောင်ထဲမဲ့က38ရက်ဘူမီကုမ္ပဏီကသူတို့ကစာချုပ်ချုပ်စာကြောင်စာနဲ့သူတို့ပို့လိုက်တာကနနပြီးစိတ်ယုံသမီးတို့ကပြောလိုက်တယ်လေသူတို့ကမပြောလိုက်တဲ့သမီးတို့ကဘာကြောက်ဖမ်းဆန်ရတာလို့ပြောလိုက်တဲ့ကကြောသူကဒေါ်ကြီးစာပြောတယ်ဝက်ပါမီမကက်ရသေးဘူးဝက်ပါမီမကက်ရသမီးတို့မှအပြစ်လားလို့အန်ဒီတို့အာပေါ့ရောလို့ပြောလိုက်တယ်လေခေါင်ကျနေတော့ကတော့သမီးတို့လာပြီးတော့သူတို့လာပြောတယ်လေသမီးတို့ထုတ်ပေးမယ်တဲ့အန်ဒီတို့ရအောင်ထုတ်ပေးမယ်တဲ့အဲခေါင်ကျပြီးဆယ်ရက်လောက်ရှိတော့သမီးတို့ကလည်းအဲ့လိုမျိုးလာပြီးနှစ်သိပ်ပြောတပတ်တပတ်စောင့်ရရနေသမီးတို့ရက်ပြည့်တော့သုံးတယ်နဲ့ဖြည့်ရကြာသွားတယ်ရက်ပြည့်လို့လို့လားသူတို့ထုတ်လို့မဟုတ်ဘူးသမီးတို့မေကစာအုပ်လည်းမရှိဘူး၊ဘာမှမရှိဘူး။သူတို့လက်ထဲမှာအကုန်သိမ်းထား။စမတ်ကလည်းသူတို့ပဲသိမ်းထား။သမီးတို့ကလက်ပလာကြီး။အဲ့တော့သမီးတို့ကလည်းဆက်ပြီးတော့အဖမ်းမခံနိုင်တော့ဘူး။ဘာမှမရှိဘူး။ထောင်သွင်းစာလေးပဲရှိရဲ
။အလားတူပဲ moving company နဲ့စာချုပ်ချုပ်ဆိုပြီးထိုင်းနိုင်ငံထဲကိုလွန်ခဲ့တဲ့၈လကျော်ကလေးကရောက်လာတဲ့ MOU လို့သမား16ယောက်ဟာလည်းလောကမရတဲ့ပြဿနာတွေကိုကြုံနေရတာကြောင့်အလုသမားတွေကိုကူညီပေးနေတဲ့ AAC အဖွဲ့ထံကိုလာရောက်အကူအညီတောင်းခံခဲ့တယ်ဆိုပြီးအလုသမားတဦးကပြောပြပါတယ
်။သမီးတို့ကအနီးကသမီးတို့ကမြန်မာနိုင်ငံမှာရှုပ်တော့ကသမီးတို့စောက်လို့ရင်းနဲ့ရှုပ်တယ်။ဒါပေမဲ့သမီးတို့ပို့ပေးတဲ့ခါကျတော့ခေါင်းကြီးယုံပို့ပေးတယ်။အဲခေါင်းကြီးယုံကသမီးတို့တလားလောက်ကသမီးတို့အလုံးထုတ်တယ်။ဆက်တဲ့ခါကျတော့သမီးတို့အဲသမီးတို့ရဲ့ပွဲစားဖိုးကျော်ကစတန်ဆက်ရအောင်ပို့ပေးတယ်။အဲမှာလောက်တာပတ်စံမထုတ်ဝေဘူးသမီးတို့အမှဟိုနှစ်လားရှိပြီအေယိုးလည်းတရားအကျမပို့နိုင်ဘူး။သမီးတို့အဲ့နမသာတို့ဗျာမမရှင်းပေသေးဘူးရည်ကြီးကိုသမီးတို့ကလည်းစားပြလည်းမရှိတော့ဘူးအပြည့်ရလည်းလေအခန်းမှာနေတော့လည်းအန်ဒီရပလိတ်ကလိုက်ဆဲတယ်မှလည်းတော့သမီးတို့ကတောထဲကိုပြည့်ပြည့်ပုံပါတယ်အဲ့တော့စားဥကလည်းမရောက်သေးဘူးမရသေးဘူးသမီးတို့လာတာဟိုဆက်ဆောက်ရဟိုရှစ်လောက်သူကစစမရှင်းပေခဲ့ကြဘူးသမီးတို့ကလည်းစားဖို့မပေးနိုင်ဘူးလေစားဥတို့ရန်တော့အဲ့အခုတော့ဖောက်ဖို့မချေသေးဘူ
းအခုဆိုရင်အလုသမားတွေကိုအကူအညီပေးနေတဲ့ AAC အလုသမားကူညီရေးမဟာမိတ်အဖွဲ့မှာ MOU နဲ့လာပြီးဒုက္ခရောက်နေတဲ့အလုပ်သမား30လောက်ကိုအကူအညီပေးထားရတယ်ဆိုပြီးအဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပြပါတယ်
။ခုမိုးပြီးကုမ္ပဏီရည်ရွယ်က16ယောက်တုံးပေါ့ဗျာ။အခြား2ယောက်ကတော့သူတို့ပါလာတာပေါ့။အဲ့ဒီသူတို့လုံးလုံးနေအဲ့ဒါတော့အပေါ်ကအလုပ်သမား MOU လုပ်သမားပဲ။ဒါနဲ့ပိုင်ချင်မဲ့ပေါ့ဗျာ။အရင်ကုသလေခက်ပေါ့
။
ထောင်ကြတာ9ယောက်အဲ့မိုးပြီးကုမ္ပဏီရည်ပဲလောအားကဟိုအလုပ်မလုပ်ရတဲ့အလုပ်သမား3ယောက်။နောက်ပြီးတော့လက်ပြတဲ့ကလေး3ယောက်ကောစမ်းမှာတဝါရမြန်မာ3ယောက်ပေါ့ဗျာအဲ့ဒါတူတူပေါင်းကျော်မှလူ30လီပါရှိတာပေါ့
ဒီလိုပြဿနာတက်နေတဲ့ကိစ္စရည်နဲ့ပတ်သက်လို့ moving company ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကုမ္ပဏီအပါအဝင်ကုမ္ပဏီ10ခုကိုတော့ဂျွန်လ9ရက်နေ့က6လအတွင်းလူတင်ပုတ်ခွင့်မရတဲ့စီးရင်ထဲမှာထည့်သွင်းထားကြောင်းမြန်မာအာဏာပိုင်တွေဘက်ကထုတ်ပြန်ထားပါတယ်ဒီလဇန်းမှာပဲမြန်မာနိုင်ငံဘက်ကကုမ္ပဏီတွေအလုပ်သမားတင်ပို့နေတဲ့ agency တွေတာဝန်ယူမှုတွေအားနည်းတဲ့အပေါ်မှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့နှစ်ဖွဲ့ကမြန်မာနိုင်ငံအတွင်းမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာကြောင့်အလုပ်သမားရေးဆောင်ရွက်နေတဲ့သူတွေကိုမြန်မာပြည်ရင်းကကုမ္ပဏီတွေနဲ့အလုပ်သမားတင်ပို့နေတဲ့ agency အဖွဲ့ချုပ်ကတရားစွဲဆိုထားပါတယ်။ဒါပေမဲ့လည်းအလုပ်သမားရေးကူညီနေတဲ့အဖွဲ့အစည်းတွေကတော့အလုပ်သမားတွေကိုဆက်လက်ကူညီနေရဆဲဖြစ်ပြီးမြန်မာအစိုးရအနေနဲ့ထိုင်းနိုင်ငံတွင်ရောက်နေတဲ့အလုပ်သမားပြဿနာတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်။
ထိုင်းနိုင်ငံအခြေစိုက် VOA သတင်းနဲ့အမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြည်ပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။နောက်9:00နာရီကြာည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုလို့ရှိရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်တွေကိုကုကြောသိန်းကကြီးညာပေးมาဖြစ်ပါတယ်ရှင
်စီးရီးယားမှာလေကြောင်းကနေတိုက်ခိုက်မှုတွေရုရှားစစ်လေယာဉ်တွေဟာဒုတိယမြောက်ရဲဖြစ်အီရန်ကနေဒီကနေ့ထပ်ထွက်ပါတယ်ဟာမီဒန်လီတဲ့စခန်းကနေထွက်သွားတဲ့လေယာဉ်တွေဟာ IS စစ်သည်ကြွားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အင်္ဂါနေ့ကပထမအကြိမ်ဒီကြောင်တိုက်ခိုက်မှုကတော့ IS အဖွဲ့အပြင်ဂျီဟတ်ဝါဒီဖြစ်တဲ့ El Nusra Daoud လို့အရင်ကတီးကြတဲ့ Jabhat Fateh al-Sham အဖွဲ့ကိုလည်းပစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။တောင်ဆူဒန်နိုင်ငံကဟော်တယ်ချန်ဝန်းတခုထဲမှာပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကတိုက်ခိုက်ခံရတဲ့နိုင်ငံတကာအကူအညီပေးဝန်ထမ်းတွေကိုကုလသမဂ္ဂညီညာရေးထိန်းသိမ်းမှုတပ်ဖွဲ့တွေကသွားကူညီဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးကုလသမဂ္ဂကစုံစမ်းစစ်ဆေးဖို့ရှိပါတယ်။EP သတင်းဌာနကတနင်္လာနေ့ကထုတ်ပြန်တဲ့သတင်းအရတောင်ဆူဒန်တပ်ဖွဲ့တွေဟာ Terrain Hotel မှာအမေရိကန်နိုင်ငံသားတွေကိုအဓိကပစ်မှတ်ထားပြီးအကူအညီပေးဝန်ထမ်းတွေကိုလူရဲရိုက်နှက်ပြီးတော့အုပ်စုလိုက်မတရားပြုကျင့်ခဲ့တာပါစစ်သားတွေကိုတပ်ပစ်မယ်လို့လည်းချင်းချောက်ပြီးအဲ့ဒီအကူအညီပေးဝန်ထမ်းတွေရှိမှာပဲဒေသခံသတင်းတော်တူကိုတပ်ပြခဲ့တယ်လို့ AP ကတွေ့ဆုံမိန့်ခဲ့တဲ့မျက်မြင်တွေ့သူတွေကပြောပါတယ်1999ခုနှစ်ကဆာဘီယာမှာမြောက်အတ္တလန္တိစာချုပ်နေတူးဖွဲ့ရဲ့လီကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံသွားသူတွေပါဝင်ဘောကန်စစ်ပွဲအတွင်းတည်ဆုံသွားသူတွေရဲ့ဂျန်ဟဲသူမိသားစုတွေကိုအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဝန်ထမ်းစကားပြောပါတယ်။လာမယ့်နှစ်ဇန်နဝါရီလမှာဆာဘီတာဝန်ထမ်းဆောင်မဲ့အမေရိကန်သမ္မတအစ်ကိုအမေရိကန်ပြည်သူတွေရွေးချယ်ဖို့3လတောင်မလိုတော့တဲ့အချိန်မှာရီပပလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့ဦးဆောင်မှုပိုင်းမှာအပြောင်းအလဲတွေလုပ်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံကြေးဝန်ကြီးဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်ဖို့တဲ့ဒီကနေ့ရန်ကုန်လေစီကနေထွက်သွားပါပြီ။အခုခီးစဉ်ဟာတရုတ်ဝန်ကြီးချုပ်လီခေချန်ရဲ့ဖိတ်ကြားချက်နဲ့တရုတ်ဝန်နိုင်ငံတော်ခီးစဉ်ဖြစ်သွားတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲရနဲ့9:00အထိလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖောင်ပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.